အစိုးရတပ်နဲ့အေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲတွေစတင်ဖြစ်ပေါ်ခဲ့တဲ့ပုံနှံကျွန်းမြို့နယ်တော်ဖြတ်ဆောင်ဒေသမှာလမ်းမဆက်တွေရဲ့ပိတ်ပင်ထားတဲ့ကြောင်းဒေသခံတွေတော်ရည်လာရင်လည်းကျန်းမာရေးပိုင်းဆိုင်ရာခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါပုံနှံကျွန်းမြို့နယ်ရဲ့အနောက်မြောက်ဖက်မှာရှိတဲ့တော်ဖြတ်ဆောင်ဒေသမှာပြီးခဲ့တဲ့2018ခုနှစ်ကွန်ပိုင်းလောက်ကတိုက်ပွဲတွေဖြစ်ပေါ်ခဲ့တာတွေရှိပြီးဒေသခံတွေအဓိကတော်လာနေကြတဲ့ပုံနှံကျွန်းမြို့နယ်နဲ့တော်ဖြတ်ဆောင်လမ်းကိုပိတ်ထားခဲ့တာလည်းဖြစ်ပါတယ်အဲ့ဒီတော်ဖြတ်ဆောင်ဒေသမှာတိုက်ပွဲတွေရပ်တန်းထားတာတစ်နှစ်ကျော်လောက်ရှိပေမဲ့ပိတ်ထားတဲ့ကုန်းလမ်းတွေပြန်မဖွင့်သေးသလိုလူရဲ9000လောက်အောက်ကုန်နေရတဲ့ပို့ရှိပင်တိုက်နေစေုံမှလည်းဆရာဝန်မရှိတာကြောင့်မခန့်ခန့်တန်ကတော့သူ့ရဲ့တောက်ဦးလေးကိုဆုံရှုံလိုက်ရတာလည်းဖြစ်ပါတယ်
။ဒီမင်းတို့ကပုံနာချက်မသွားဘဲနဲ့ဟိုကကွန်းတော်ကနေပြီးတော့တစင်သွားတာကွန်းတော်ကနေပြီးတော့ဟိုကားနဲ့တစင်သွားတာအဲ့ခါကျတော့တောင်းနာရီလောက်တော့ကြာမြင့်နေအဲ့အချိန်တိုးတွင်းကတော့ကြာသွားတယ်အဲ့အချိန်မှာကလေးကကျတော့အဲ့ရှင်တွင်တို့တွင်မှာသေသွားတာဖြစ်တယ်။ကိုကရေလန်းတစ်ဆင့်၊ကုန်းလန်းတစ်ဆင့်ဆိုတော့တော်တော်ဝေသွားတယ်။အဲ့အရှင်တို့တွင်မှာသေသွားတာလို့ထင်တယ်။မင်းကတော့
မခခိုင်တိုင်းကတော့လမ်းမဆက်တွေနဲ့တခုတည်းသောတိုက်နယ်စေယုံမှာဆရာဝန်ရှိတာကြောင့်သူ့ရဲ့ရင်သွေးလေးကိုဆုံရှုံလိုက်ရတာကြောင့်နောက်လူတွေသူ့လိုမဖြစ်ဖို့အတွက်ပိုက်ထားတဲ့လမ်းတွေကိုပြန်ဖွင့်ပေးဖို့နဲ့ပုရှိပင်တိုက်နယ်စေယုံမှာဆရာဝန်တယောက်ခံထားပေးစီရှင်တယ်လို့ပြောပါတယ်
။တို့လေးကိုဝန်းနေတော့ကိုကမျောလင်းထားတယ်လို့မဖြစ်လာတော့ဒီလိုရှင်ကောင်းကလေးယောက်ျားလေးဆိုတော့လေပို့ပြီးတော့ညမျောတာပေါ့ကို့လိုမျိုးသူများတွေအဲ့လိုမဖြစ်စေရှင်ဘူးသူတို့ကအဲကြောင့်အဓိကတော့လမ်းမဆက်တဲ့ရင်ဆရာဝန်တို့အဲ့ဒါလို့ထင
်ရခိုင်တယ်မှာလူရဲ့၃တသမတတိုင်းနေထိုင်ကြပြီလူဒီယာမှာ80ကျော်လောက်ကကြီးလဲဒေသတွေမှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်သကောင်စီရင်မှာဖော်ပြထားပြီးကျန်းမာရေးဝန်ထမ်းကတော့လက်ရှိစရင်ရ4463ဦးရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကသိရပါတယ်။လက်ရှိတော်ဖြတ်ဆောင်ဒေသမှာတိုက်ပွဲတွေရှိတော့တာတစ်နှစ်ကျော်လောက်ရှိနေပြီဖြစ်ပေမဲ့အခုချိန်ဒီကုန်းလမ်းတွေပိတ်ထားတာကြောင့်ဒေသခံတွေဟာရေလမ်းကြီးတစ်ခုတည်းကိုပဲအောက်ကိုနေရတယ်လို့ကျန်းမာရေးနဲ့လမ်းပိုင်းဆက်တွေရဲ့ခိုက်ခွဲတွေကြုံတဲ့နေရတာဖြစ်တယ်လို့လည်းပုရှိပင်ကြီးရွာအုံရှုံမှုဦးကျော်စိုးကပြောပါတယ်
။ကုန်းလမ်းကလည်းပိတ်ထားတယ်ဆိုတော့ကျွန်တော်ကတော့လို့မရတော့ဘူး။အဲ့ဒါကြောင့်ဒီလမ်းခေကုန်းကြီးကတော်နေရတယ်။ဒီလမ်းခေကုန်းတွေအချိန်မှာဒီလမ်းခေကဒီပုရှိရင်ကနေဘုံကြီးကိုတော်တဲ့ခါ၃နာရီရောက်ကြတယ်၂နာရီကျော်၃နာရီပဲပေါ့ညောမြန်နေရေရေစင်၂နာရီခွဲနေတဲ့လေစင်တော့၃နာရီအလောက်တော့ရတယ်အဲ့ဒီကလူနာတွေကခက်ခွင်ကျင်ရတယ်ဟိုလန့်ခရင်မှာကလေးတွေကလေးမေတော်ပေါ့ကိုဝင်ဆောင်တွေပေါ့ကလေးတွေတေတာတို့နောက်ပြီးတော့ဟိုဟာရောကအကြည့်ကြည့်ဖြစ်တဲ့လူတွေဆင်းရုံကိုချီမီမြောက်လို့တေလူတွေရှိတယ်အဲ့ဒီမျိုးကျင်ရတယ်အဲ့ဒါကြောင့်ကျွန်တော်ဒီပဲဝန်းကျင်မှာဒီကဒီတိုက်နေဆင်းရုံတစ်ခုပဲအောက်ကိုပြီးတော့ကျင်းမာတော့ဘုံကြီးရတဲ့လူဖြစ်တယ်ဒီဆောင်တစ်ဆောင်ရဲ့ဒီဆောင်ကအရင်တုန်းကလေဘယ်လိုပြောမလဲဆိုတော့စီစုနှံ့မြတ်စွာအကျင့်ကျင့်ခဲ့တဲ့ဒေသတစ်ခုဖြစ်နေတယ်အဲဒါကြောင့်ကျွန်တော်တို့တိုက်နယ်ကိုဒီတော်ဘေးဆောင်ကိုအဓိကဒီတိုက်နယ်စိတ်ဝင်စားဝင်ရရှိခြင်းနဲ့ဒီကုန်းလန့်ခကြီးဘုံလင်းချောင်းကနေခြေတက်လောင်းလန့်ပေါ့အဲ့ဒီလန့်ကိုဖွင့်ပြစီဒီလိုလေ
တော်ဖြတ်ချောင်းဒေသမှာချင်းကအုပ်စု60ကျော်နဲ့လူဦးရေ9000ကျော်လောက်နေထိုင်ကြတာဖြစ်ပြီးအများစုကတော့တောင်ရလုပ်ငန်းနဲ့စီပြိုးရေးလုပ်ငန်းကိုအဓိကလုပ်ကင်ကြတာလည်းဖြစ်ပါတယ်လက်ရှိမှာလေရခိုင်ပြည်နယ်တွင်တိုက်ပွဲတွေရဆိုင်နေတာကြောင့်တော်ဖြတ်ဆောင်ဒေသခံတွေအဓိကအားကိုးနေရတဲ့ကုန်းလမ်းကိုပြန်ဖွင့်ပေးစီချင်တယ်လို့ပို့ရှိပြည်မှာမိတ်လူမုံကစ်စီရဲ့တင်ရလူငယ်စေယုံရီမို့ကိုရေးဆွေမောင်ကပြောပါတယ
်ဒီလမ်းပိတ်ထားတာတော့အရင်တော့ဆိုတော့ဒီနေရာတွေမှာတိုက်ပွဲတွေကြားခဲ့ဘူးအဲကြောင့်မလို့ဒီနေရာမှာဒီပြက်မတော်ကလူတွေလည်းရှိတယ်ဆိုတော့ကျွန်တော်လည်းအဲ့တော့တပြက်ကိုတော့မပြောတတ်ဘူးဒါပေမဲ့ပိတ်ထားတယ်လို့တော့ကြားတယ်ကျွန်တော်တို့မသွားရဘူးကသူတို့ရှိတဲ့နေရာကနေပြီးချက်ပြီးမသွားရဘူးဖြစ်နေတယ်ပိုက်ထားတာလည်းနှစ်နှစ်ကျော်လောက်တော့ကြာပါပြီ။တော့ဖြစ်နိုင်ရင်တော့ဒီလမ်းကိုအမြန်ဆုံးဖွင့်ပေးစီရှင်တယ်။အားလုံးလည်းဆိုတော့အခုကာလဆိုတော့ဒီတိုက်ပွဲတွေလည်းမရှိတော့တဲ့အချိန်ခါမျိုးဖြစ်နေတယ်လို့ကျွန်တော်ကြားသိရတယ်ပေါ့။အဓိကတော့ဒီလမ်းကိုဖွင့်ပေးစီရှင်တယ်ပေါ့။
နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်တဲ့အခြေအနေတွေဖန်တီးပေးဖို့အဲအဲရခိုင်လက်နက်ကင်ဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်ပိုင်းမှာတော့တိုက်ခိုက်မှုတွေရပ်ဆိုင်းနေတာနှစ်လလောက်ရှိနေပြီဖြစ်ပေမဲ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့မြို့နယ်တချို့မှာတော့ဒေသခံတွေဟာလမ်းမဆက်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတော့ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကလည်းသတင်းပေးပို့ထားတာဖြစ်ပါတယ်